ဂျာမနီဟာတူညီတဲ့စံတန်ဘိုးတွေရှိတဲ့အင်ဒိုပစိဖိတ်ဒေသရင်းနိုင်ငံတွေနဲ့ခိုင်မာတဲ့ဆက်ဆံရေးရှိကြတယ်လို့ယူကရိန်းကိုရုရှားကျူးကျော်မှုအဆုံးသတ်ရေးအတွက်လည်းလက်တွဲလှုပ်ဆောင်လိုတဲ့ဆန္ဒရှိကြောင်းဂျာမနီဝန်ကြီးချုပ်အိုလာဖ်ရှုစ်ကတိုကျိုမှာဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါနဲ့တွေ့ဆုံပြီးပြုလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာပြောပါတယ်ဂျပန်ဝန်ကြီးချုပ်ကီရှိဒါကလည်းဂျာမနီဝန်ကြီးချုပ်ရှုစ်ရဲ့ပြောကြားချက်ကိုသဘောတူကြောင်းဂျာမနီနဲ့ဂျပန်တို့ဟာ G7 ဆက်မှုထိပ်သီး9နိုင်ငံအဖွဲ့ဝင်တွေဖြစ်ပြီးရုရှားရဲ့ရန်လိုတဲ့အပြုတ်မှုတွေအဆုံးသတ်ရေးနိုင်ငံတကာတရားဥပဒေပြန်ဆိုးမိုးရေးတည်ငြိမ်ရေးနဲ့ငြိမ်းချမ်းမှုပြန်ရရေးအတွက်အတက်နိုင်ဆုံးအမြန်လက်တွဲလှုပ်ဆောင်ပြီးကြာရတာဝန်ကိုမျှဝေယူကြမှာဖြစ်ကြောင်းပြန်လည်ပြောကြားခဲ့ပါတယ်။ဒါအပြင်ယူကရိန်းပြည်ထောင်စုဟာနိုင်ငံတကာလိုက်နာရမယ့်တရားဥပဒေဆိုးမိုးမှုအခြေခံအုတ်မြစ်ကိုရင်းရံစေတဲ့အတွက်ဥရောပမှာတယ်မကပဲအာရှဒေသအတွက်ပါရိုက်ခတ်မှုရှိတယ်လို့ပြောပါတယ်။ဂျပန်အစိုးရကယူကရိန်းအတွက်လက်နက်မဟုတ်တဲ့ကာဝေးဆိုင်ရာပစ္စည်းကရိယာတွေပေးပို့ခဲ့တာပါ။ဂျာမနီအစိုးရကလည်းယူကရိန်းကိုစစ်လက်နက်တွေပေးပို့ဖို့အတွက်သဘောတူခဲ့တယ်လို့ဂျာမနီစီကလက်နက်တွေပါဝယ်ယူခွင့်ပြုခဲ့တာပါ။